အာဆီယံခေါ်အရှေ့တောင်အာရှဆင်းနိုင်ငံအပင်ရဲ့ဆွေးနွေးပွဲနိုင်ငံအဖြစ်ပူးတွဲဆောင်ရွက်လာတာအနည်း20ပြည့်တဲ့အထိတ်အမှတ်ကိုအိန္ဒိယပြည်ညူဒေလီမြို့တော်မှာဒီဇင်ဘာ20ရက်နေ့ကကျင်းပပါတယ်။နိုင်ငံရေးစီးပွားရေးလုံခြုံရေးနဲ့ယဉ်ကျေးမှုမှာဆက်လက်ပူးပေါင်းဆောင်ရွက်မယ်အကြောင်းစာပိုက်26ပိုက်ပါတဲ့ညင်ညာချက်ထုတ်ပြန်ပါတယ်။ညူဒေလီစီးပွားဟာအိန္ဒိယနဲ့အာဆီယံအသင်းရဲ့စေချိန်မြောက်တိတ်တင်းညီလာခံလည်းဖြစ်တာမို့အစိုးရအကြီးအကဲတွေတက်ရောက်ကြပါတယ်။ဒါပေမဲ့အိန္ဒိယရဲ့ရည်မှန်းချက်မျှော်လင့်တယ်လို့မဖြစ်နိုင်သေးတာတွေ့ရပါတယ်။တကယ်တော့အရှေ့တောင်အာရှနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်ပြီးဆက်ဆံရေးတိုးမြင့်နိုင်ရင်အိန္ဒိယရဲ့အကျိုးစီးပွားကိုအားသင့်လောက်နိုင်မယ်ဆိုတဲ့လမ်းစဉ်ကျင့်သုံးလာတာအနည်း20ပြည့်တဲ့အထိတ်အမှတ်ဖြစ်ပါတယ်။ဒီမူဝါဒကို LEP Look East Policy အရှေ့မျှော်လမ်းစဉ်လို့လူသိများပါတယ်။ဒီလမ်းစဉ်ကြောင့်ဗမာအစီအစိုးရနဲ့ချစ်ချည်ရေးပြန်လုပ်နိုင်တာဖြစ်ပါတယ်။အိန္ဒိယအာဆီယံကုန်သွယ်ရေးတိုးပွားလာပြီမဲ့တရုတ်အာဆီယံကုန်သွယ်ရေးရဲ့ငါးပုံတစ်ပုံပဲရှိပါတယ်။အာဆီယံအိန္ဒိယစီးပွားရေးဟာအာဆီယံတရုတ်ကုန်သွယ်ရေးကိုမှီဖို့အများကြီးလိုပါသေးတယ်
။ဒါပေမဲ့အရှိမျောလမ်းစဉ်စတင်ကျင့်သုံးကြတဲ့ကအိန္ဒိယအာဆီယံကုန်သွယ်ရေးနှစ်စဉ်တိုးတက်နေတာကြောင့်အိန္ဒိယနိုင်ငံခြားကုန်သွယ်မှုမှာအာဆီယံက10ရာခိုင်နှုန်းနေရာယူထားပါတယ်။မူရင်းအာဆီယံသင်းဝင်တွေဖြစ်တဲ့အင်ဒိုနီးရှား၊မလေးရှား၊စင်ကာပူ၊ဖိလစ်ပိုင်၊ထိုင်းနယ်ကုန်သွယ်ရာမှာတရုတ်နဲ့တခြားအင်အားကြီးနိုင်ငံတွေကိုမှီအောင်မလိုက်နိုင်မှန်းအိန္ဒိယကသဘောပေါက်ပုံရပါတယ်။ဒါကြောင့်မလို့မြန်မာ၊လာအို၊ကမ္ဘောဒီးယား၊ဗီယက်နမ်နဲ့ကုန်သွယ်ရေးကိုတိုးမြှင့်နိုင်အောင်ကြိုးစားနေပါတယ်။1998ခုနှစ်မှာအိန္ဒိယ၊ဘင်္ဂလားဒေ့ရှ်၊သီရီလင်္ကာ၊မြန်မာနဲ့ထိုင်းပါဝင်တဲ့ဘင်စတက်ခေါ်ဘင်္ဂလားပင်လယ်ကွေ့ပူးပေါင်းဆောင်ရွက်ရေးအုပ်စုကိုဖွဲ့စည်းပြီး2000ပြည့်နှစ်မှာအိန္ဒိယ၊မြန်မာ၊လာအို၊ထိုင်း၊ဗီယက်နမ်နဲ့ကမ္ဘောဒီးယားပါဝင်တဲ့မဲခေါင်ဂင်းဂါ6နိုင်ငံပူးပေါင်းဆောင်ရွက်ရေးအစီအစဉ်ကိုစတင်ခဲ့ပါတယ်
။အာဆီယံထိပ်သီးဆွေးနွေးပွဲကို2002မှာတက်ရောက်ခွင့်ရပြီး2005မှာအရှေ့အာရှထိပ်သီးညီလာခံမှာပါဝင်လာတဲ့အတွက်အာဆီယံနဲ့ဆက်ဆံရမှာအိန္ဒိယဟာတရုတ်၊ဂျပန်၊တောင်ကိုရီးယားနဲ့တန်းတူရည်တူဖြစ်လာပါတယ်။ဒါပေမဲ့အာဆီယံနဲ့တရုတ်ဂျပန်တောင်ကိုရီးယားရဲ့စီးပွားရေးဆက်ဆံမှုကပိုပြီးအားကောင်းပါတယ်2005အစည်းအဝေးအရအိန္ဒိယစီးပွားရေးဟာတရုတ်စီးပွားရေးရဲ့သုံးပုံတစ်ပုံတောင်မရှိတာတွေ့ရပါတယ်ခင်းနောက်ကျနေတဲ့အခြေခံအဆောက်အုံကြောင့်အိန္ဒိယမှာယင်းနှီးမြှုပ်နှံမှုအာရှကုမ္ပဏီတွေအင်တင်တင်ဖြစ်နေတာလို့သုံးသပ်ကြပါတယ်စီးပွားရေးအင်အားမတောင့်တင်းတဲ့အိန္ဒိယဟာနိုင်ငံရေးနဲ့မဟာဗျူဟာအရေးမှာဩဇာအရှိန်အဝါရှိဖို့ခက်ခဲပါတယ်အိန္ဒိယရဲ့အရှိမျောလမ်းစဉ်ထဲမှာတရုတ်လွှမ်းမိုးမှုကိုတုံ့ပြန်ဖို့လည်းရည်ရွယ်ပေမဲ့လက်တွေကတော့တရုတ်ဟာအာဆီယံအသင်းရဲ့စီးပွားရေးမဟာမိတ်လိုဖြစ်နေပါတယ်
။အိန္ဒိယအာဆီယံဆက်သွယ်ရေးအားကောင်းဖို့အိန္ဒိယမြန်မာနဲ့ထိုင်းဆက်သွယ်တဲ့အဝေးပြေးလမ်းမကြီးပြီးစီးဖို့နဲ့လာအို၊ကမ္ဘောဒီးယား၊ဗီယက်နမ်အထိကားလမ်းဆက်သွယ်နိုင်ဖို့တန်တိတ်ထန်ချထားတဲ့အကြောင်းဒီဇင်ဘာလ20ရက်နေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အိန္ဒိယအာဆီယံဆက်သွယ်ရေးမှာမြန်မာနိုင်ငံအရေးပါပုံကိုအိန္ဒိယအာဆီယံကမ်းပေါင်းပြိုင်ပွဲကပြသနေပါတယ်။စင်ကာပူ၊မလေးရှား၊ထိုင်း၊ကမ္ဘောဒီးယား၊လာအိုနဲ့ဗီယက်နမ်ဟာမြန်မာပြည်ကိုဖျက်ပြီးအိန္ဒိယနဲ့ဆက်သွယ်နိုင်တဲ့အကြောင်း2004ခုနှစ်မှာပထမအကြိမ်ဒီနှစ်ထဲမှာဒုတိယအကြိမ်ကမ်းပေါင်းပြိုင်ပွဲကျင်းပပြီးကားလမ်းပေါက်တဲ့အကြောင်းပြသနေတာဖြစ်ပါတယ်။ဒါပေမဲ့စံချိန်မီအဝေးပြေးလမ်းမကြီးဖြစ်ဖို့အခက်အခဲတွေရှိနေတာကတော့ထင်ရှားလာပါတယ်။
ဦးသိန်းစင်ကလည်းအိန္ဒိယရဲ့အရှိမျောလမ်းစဉ်ကိုထောက်ခံအားပေးပြီးအိန္ဒိယအာဆီယံနဲ့အိန္ဒိယတရုတ်ဆက်သွယ်ရေးမှာဂျာကန်ပေါင်းကူတရားတဖွဲ့ဆောင်ရွက်ဖို့အစဉ်အသင့်ဖြစ်ကြောင်းအိန္ဒိယဆက်မှုလုပ်ငန်းရှင်များအသင်းညစာစာပွဲမှာပြောတော်ပါတယ်။အိန္ဒိယအာဆီယံကုန်သွယ်ရေးမှာရေချောင်းသုံးနာများတဲ့အတွက်ကမ်းရိုးတန်းပြည်နယ်တွေမှာသာအကျိုးခံစားနေရပါတယ်။ကုန်လမ်းဆက်သွယ်ရေးမြင့်တင်နိုင်ဖို့မြန်မာပြည်မှာတွေမှာပဲမြန်မာပြည်နဲ့ဆက်နေတဲ့အိန္ဒိယအရှိမျောပြည်နယ်တွေမှာလည်းအခြေခံအဆောက်အုံကောင်းမွန်ဖို့လိုပါတယ်မြန်မာပြည်နဲ့ဆက်နေတဲ့မီဇိုရမ်မဏိပူနာဂအနူရာချယ်ပရာဒက်ရှင်အာတာမက်ကလျာထရီပူရာပြည်နယ်တွေမှာအခြေခံအဆောက်အုံကောင်းမှသာအိန္ဒိယရဲ့အရှိမျောလမ်းစဉ်အပြည့်အဝအကောင့်ထဲပေါ်နိုင်မယ်လို့ယူဆကြပါတယ်မဏိပူနဲ့နာဂတပုံပြဿနာကိုလည်းဖြေရှင်းဖို့လိုပါတယ်အရှိပိုင်းနဲ့အစဲအသွေးကောင်းလာအောင်အရှိမျောပိုင်းပြည်နယ်တွေနဲ့မြန်မာနိုင်ငံမှာဒေါ်လာတန်ပေါင်းထောင်ချီပြီးယင်းနီးမြုံနံတဲ့နေလို့သုံးသပ်ကြပါတယ်။အရှိမျောလမ်းစဉ်နဲ့အရှိမျောဒေသရဲ့အခမ်းကဏ္ဍကိုဆွေးနွေးဖို့အတွက်လာမယ့် February လကမက္ကတရားပြည်နယ်ရှီလောင်မြို့မှာအပြည်ပြည်ဆိုင်ရာနှင်းတော်ဖလှယ်ပွဲကျင်းပဖို့စီစဉ်နေကြောင်းသိရပါတယ်ခင်ဗျာ။